မြန်မာသမိုင်းကအကြီးဆုံးထောင်တွင်းတိုက်ပွဲတစ်ခုဖြစ်တဲ့1990ခုနှစ်ကနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အင်းစိန်ထောင်တွင်းတပိတ်အကြောင်းကိုဖြစ်ရမှန်ရုပ်ရှင်ရိုက်နိုင်မှုအတွက်စီစဉ်နေကြောင်းဒီတပိတ်တိုက်ပွဲ29နှစ်ပြည့်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်ဒီအကြောင်းကိုတော့အခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစောထက်ကပြောပြပေးပါမယ်ရှင်
လွန်ခဲ့တဲ့29နှစ်အင်းစိန်ထောင်တွင်းမှာနိုင်ငံရေးအကျဉ်းသားတွေကအချက်၅ချက်ကိုတောင်းဆိုပြီးထောင်တွင်းတပိတ်ဆင်နွှဲခဲ့ပါတယ်။အဲ့ဒီထဲမှာ1990အနာရခေါင်းဆောင်တွေကနေအိမ်အခြေချုပ်ကနေသွတ်ပေးဖို့နိုင်ငံရေးကြောင့်ပါဝင်အချင်းချခံရတဲ့သူတွေပြင်ဆင်လျှောက်ထားခွင့်ရဖို့နိုင်ငံရေးအကျဉ်းသားတွေကိုအခြားအကျဉ်းသားတွေနဲ့ပြီးခြားထားပေးဖို့သတင်းစာနဲ့စာတောင်ဖတ်ခွင့်ရဖို့ပုံစံထိုင်ပြီးခေါင်းရရှိသူကိုအညွှန်းရတာတွေဖြတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။မြန်မာနိုင်ငံစစ်အာဏာရှင်စနစ်အောက်ကနေလွတ်မြောက်ပြီးဒီမိုကရေစီရေရော်ပုံကာလကြီးအတွင်းဒီအင်းစိန်ချင်းတော်ပတ်ပွဲဟာအထင်ရှားဆုံးတော်ရှောင်းမှုဖြစ်ထင်ကြံရေးခဲ့တယ်လို့အဲ့ဒီဖြစ်ရမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဇာကနာခေါ်ဦးသူရကပြောပါတယ်
။ထောင်သမိုင်းမှာတော့အကြမ်းတမ်းဆုံးကိစ္စတစ်ခုပေါ့။ဟိုတည်တဲ့လူတွေတည်ပေါ့။ရိုက်တရရတဲ့လူတွေလည်းရ။တည်ရပါအမှတ်တွေဖြစ်ပြီးတော့တည်ရပါကျတော့ကြောင်မလုံနိုင်တော့တဲ့လူတွေရောပါတယ်ဆက်ဖြစ်ပေါ်တယ်အများကြီးပါအသက်နဲ့ရှင်းပြီးရှင်းဆိုင်ရတယ်ဆိုတော့အဲ့ဒီအဖြစ်အပျက်ကြီးကတော့ကျွန်တော်တို့တိုင်းဒီမှာတော်တော်ရုပ်ဆိုးတယ်အဖြစ်အပျက်ပါဒါတော့အဲ့ဒီအဖြစ်အပျက်ရုပ်ဆိုးပေမဲ့ဘုဘက်ကစစ်အစိုးရဘက်မှလည်းသင်္ကန်းသာရသွားတယ်ဘာရသွားလဲဆိုတော့ဘာလို့ဒီလိုကြိုက်တယ်လို့မရတော့ဘူးဖြစ်လာတယ်အဲ့လိုအပြောင်းလဲတစ်ခုကြားတယ်ပါတို့တော့ဒါတွေကိုကျွန်တော်တို့အခုရုပ်ရှင်ရိုက်တယ်ဆိုတာလေဟိုနာကြီးခြင်းလို့မဟုတ်ဘူးမတန်းတည်ခြင်း
အာနာရှင်စနစ်ကိုတွန်းလှန်တဲ့လှုပ်ရှားမှုတိုင်းမှာအမျိုးသမီးတွေကလည်းတက်ကြွစွာပါဝင်ခဲ့ကြတာပါ။အဲ့ဒီအင်းစိန်အချင်းထောင်တိုက်ပွဲအတွင်းမှာလည်းအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူပြင်ပန်းနှိပ်စက်ခံခဲ့ရတယ်ဆိုတာကိုဦးသူရကအခုလိုပြောပါတယ
်။မိန်းကလေးတွေပါတယ်။အဲ့ဒီတော့အဲ့ဒီမိန်းကလေးတွေက20 21တည်းပဲရှိတယ်။ဒီမှာတွေ့နေရတယ်။သူတို့တွေအကုန်လုံးကအဲ့ဒီတော့အကြီးအကျယ်ရိုက်နှက်ခံပြီးတောင်းတောင်းရိုက်ခံအောင်လို့ကျွန်တော်မပြောဘူး။အချက်30ချုပ်ရတယ်မြကြီးကတလူတရုတ်တိုက်ဆွဲခေါ်သွားပြီးတော့ T11 ကဟိုလိုပြစ်တင်လိုက်အဲ့လိုပြစ်တင်လိုက်ပြီးအဲ့ဒီကားကြီးတွေနဲ့တာယာဝတီထောင်တို့တရက်ထောင်တို့အဲ့ဒီမိန်းကလေးတွေအရွှေကား
လက်ရှိရတားဆူရတက်လာတဲ့အချိန်အထိနိုင်ငံရေးအကျဉ်းသားတွေဆိုတာရှိနေသေးဖြစ်ပြီး2019ဩဂုတ်လတက်လာရဲ့မှာဒီနိုင်ငံရေးလှုပ်ရှားမှုတရားစီရင်အခုခွင့်တရားဆွဲခံထားရပါတယ်နိုင်ငံရေးအကျဉ်းသားတွေရဲ့အခွင့်အရေးနဲ့ရပိုင်ခွင့်ကိုစစမှတ်ပြလူပေါင်းဖို့လို့ကြောင်းအင်းစိန်အကျဉ်းထောင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ရန်ကုန်တိုင်းစစ်တော်ကိုယ်စားလှယ်ဦးလာထေကကိုယ်ရည်ပြောရတယ
်ကျွန်တော်တို့ဒီကမိုင်းတောင်းတစ်ချောက်မှာကတော့အဲ့လိုပေါ့ဒီနိုင်ငံရေးအကျဉ်းသားဆိုတာကဒီခက်တဲ့ကိုပဲလက်ခံဖို့နိုင်ငံရေးအကျဉ်းသားတွေရဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အခွင့်အရေးတွေရရှိဖို့ကတော့ကျွန်တော်တို့ကတောက်ဆောက်ရပါတယ်ဒါကပါလဲဆိုတော့ဟိုကျွန်တော်တို့တိုင်းပြည်အစိုးရနဲ့မဟုတ်ဘူးနိုင်ငံတကာပါကျွန်တော်တို့နိုင်ငံမှာရှိတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုအတိအမှတ်ပြုဖို့တက်ကတော့ကျွန်တော်တို့အားလုံးဆက်ပြီးစူးစမ်းနေရ
လက်ရှိမှာအစိုးရက1894အကျဉ်းထောင်ဥပဒေနဲ့အကျဉ်းထောင်လက်ဆွဲကိုဆက်သုံးနေတော့ဖြစ်ပြီးအကျဉ်းထောင်တွင်ပြည်ပြင်ပြောင်းလဲမှုတွေလုပ်ပေးဖို့လည်းတောင်းဆိုနေကြပါတယ်နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AEPP ရဲ့အချက်အလက်တွေရောက်ဆိုရင်မြန်မာပြည်တွင်းမှာနိုင်ငံရေးအကျဉ်းသား630ရှိပြီးအယောက်50အကျဉ်းချခံရပါတယ်ထောင်တွင်းအမှုရင်ဆိုင်ရတဲ့သူက159ဦးရှိပြီးပြင်ပမှာတရားရင်ဆိုင်ရတဲ့သူက400ဦးရှိပါတယ်နောက်ပိုင်းနိုင်ငံရေးလှုပ်ရှားနေသူတွေကငြိမ်းစုစည်းဥပဒေရာဇသက်ကြီးဥပဒေနဲ့ဆက်သွယ်ဥပဒေတွေနဲ့တရားစွဲခံထားရတာလည်းဖြစ်ပါတယ်